ဒိုနီးရှားနိုင်ငံမှာရွေးကောက်ပွဲရလဒ်ကျင်းပဖို့နီးလာတာနဲ့မျှအင်ဒိုနီးရှားမှာရှိတဲ့အမေရိကန်နိုင်ငံသားတွေလူညုံရေးအထူးသတိပြုကြဖို့ဂျကာတာမှာရှိတဲ့အမေရိကန်တန်ယုံကသတိပေးကြေညာချက်ထုတ်ပြန်လိုက်ပါတယ်ရွေးကောက်ပွဲရလဒ်ဒီကိုအင်ဒိုနီးရှားရွေးကောက်ပွဲကော်မရှင် KPU ကမေလ22ရက်နေ့မှာကြေညာဖို့ရှိပါတယ်တောက်ချာနီကထုတ်ပြန်တဲ့အမေရိကန်တန်ယုံကြေညာချက်ထဲမှာတော့အင်ဒိုနီးရှားရွေးကောက်ပွဲနောက်ဆုံးရလဒ်နဲ့ပတ်သက်လို့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်ခြင်းအများများတယ်ဆိုတဲ့အင်ဒိုနီးရှားရဲတပ်ဖွဲ့တောင်းဝန်ရှိသူတွေရဲ့သတိပေးစကားကိုကိုးကားပေါ်ပြထားသလိုအကြမ်းဖက်ဆွဆွဲချက်တွေနဲ့အင်ဒိုနီးရှားနိုင်ငံသားတချို့ကိုမကြသေးခင်ကဖမ်းဆီးခဲ့တဲ့သတင်းတွေကိုပါအမေရိကန်တန်ယုံဝက်ဘ်ဆိုက်မှာကိုးကားထားပါတယ်အခုလိုရွေးကောက်ပွဲကာလအတွင်းနေရာအတော်များများမှာဘုံတောင်ပေါက်ခွဲဖို့ကြံစီခဲ့သူ၉ဦးကိုဒီသတင်းမှအစောပိုင်းဖမ်းဆီးခဲ့ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါတယ်ဖမ်းခံရသူတွေဟာအသက်24ကနေ45အရွယ်ကြားရှိပြီးတော့ဂျပန်အခြေစိုက်JAD အကြံဖက်အဖွဲ့အမကန်ကြီးဖြစ်ပါလေ